မင်္ဂလာညချမ်းပါခင်ဗျာအင်္ဂါနေ့ညပိုင်းတရက်ဒီလိုက်စီစဉ်ကနေကိုကျူးကျူပါတယ်ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ပြည်တော်စုအတွေ့ပြည်တော်စုအရေးတို့ပြောရပါလိမ့်မယ်အခုဒီနေ့ဖေဖော်ဝါရီလ12ရက်နေ့ဟာမြမလူလိုက်ရေးခေါင်းဆောင်တွေနဲ့တိုင်းနာခေါင်းဆောင်တွေညှုံဖမ်းခဲ့ကြတဲ့ပြည်တော်စုတရက်ပေါ်ထုံးကြီးပြည်လုံးစာချုပ်ချုပ်ဆိုခဲ့တဲ့နေ့ဖြစ်ပါတယ်82နှစ်မြောက်ခဲ့ပြီနဲ့တိုင်းနာဖွဲ့စည်းရေးဟာဒီဒန်းလူကြီးနဲ့ကိုပိုင်ပြည်နယ်ကုနေအတွက်တောင်းဆိုဆုရှာနေရဆဲပါပြည်တော်စစ်တပ်ကိုရင်းပြီးလို့ဒုတိယပြည်တော်ညီလာခံဆိုပြီးတော့လက်ရှိဆွေးနွေးကလည်းဖရယ်ပြည်တော်စုတစ်ဆောက်ရေးအတွက်ကြိုးပမ်းနေရသေးပါတိုင်းသားတွေလူလားနေကြတဲ့ပြည်တော်စုတစ်ဆောက်ရေးအတွက်ဘလို့အခက်အခဲတွေရှိနေလဲဖြစ်နိုင်ချေအလားအလာကောင်းတွေတော့ရှိရလားကျွန်တော်တို့ဒီလိုက်စီစဉ်မှာအခုဆွေးနွေးတော့မှာဖြစ်ပါတယ်အဓိကပေါင်းဆွေးနွေးပြီးမဲ့ပုဂ္ဂိုလ်နှစ်ဦးရှိပါတယ်သူကတော့ဒေါက်တာရန်မျိုးသိန်းဖြစ်ပါတယ်မြမကြီးသီလာသူဆိုင်းဆရာနိုင်ငံရေးနဲ့ပတ်သက်လို့ဆောက်ရည်ရင်းနေတဲ့လူသူဖြစ်ပါတယ်နောက်သူကတော့ဒေါက်တာနိုင်အောင်ဖြစ်ပါတယ်ဒေါက်တာနိုင်အောင်ကတော့ဒီ EBSDF ဥက္ကဋ္ဌဟောင်းသူဖြစ်ပါတယ်လက်ရှိမြမကြီးကိုလေးလာတုံးတက်နေသူလည်းဖြစ်ပါတယ်နှစ်ဦးစလုံးဒီ line ပေါ်ကိုရောက်နေပါပြီခင်ဗျာကျွန်တော်အရင်ဆုံးဒေါက်တာနိုင်အောင်ကိုဖိတ်ခေါ်ကြပါလိမ့်ခင်ဗျာကိုနေအောင်ကြားပါလားခင်ဗျာ Hello
ဟုတ်ကြပါလား
ဟုတ်ကဲ့
ကြားပါလား
အဲဒေါက်တာနိုင်အောင်အနေနဲ့ခုနကပြောမယ်ဆိုရှင်နေဆက်တစ်လျှောက်မှာ EBSDF တာဝန်ယူတဲ့ကာလတစ်လျှောက်လုံးမှာပြောမယ်ဆိုရင်ဒီ Federal Bureau of Federal ဖွဲ့စည်းပုံကိစ္စတွေနဲ့ပတ်သက်လို့တိုင်းသားတွေနဲ့ဒီစကကလုံးလုံးကန်ခဲ့တယ်ခုနပြောလို့ဒီဒီလိုဟာမျိုးမှလည်းတာဝန်ကြီးကြီးတွေယူခဲ့ဘူးရဆိုတော့ဒီတပေါင်းစုတွေမှလည်းယူခဲ့ဘူးရဆိုတော့ကျွန်တော်တို့မေးချင်တာကကိုယ်နဲ့ဒေါက်တာနိုင်အောင်တို့တွေ့ကြရဒီမြမအစိုးရဆက်ဆက်ကပြောနေတယ်ပြည်အောင်စုဆိုတဲ့သဘောထားနဲ့တိုင်းသားတွေရဲ့မှရှိနေတယ်ပြည်အောင်စုဆိုတဲ့သဘောထားဘာလို့များအဓိကကိုယ်လက်ချက်တွေရှိပါလဲခင်ဗျာ
ဟုတ်ကျွန်တော်တို့ဒီလေးလာရတဲ့နောက်နဲ့ကျွန်တော်တို့ကိုယ်တိုင်သဘောတူတဲ့ကိစ္စကဘာလဲဆိုတော့တိုင်းသားတွေအများစုကဒီ federal ဆိုပြီးမူရင်းတိပ္ပံဖြစ်တဲ့ဒီ come together ပေါ့နော်အတူတကွလာတယ်အတူတကွပြည်အောင်စုကိုတည်ဆောက်တယ်ဆိုတော့အဲ့ဒီသဘောထားကိုပူရှိအဲ့ဒါအကြောင်းမလို့သူတို့ပင်လုံဆိုတဲ့ကိစ္စကိုခဏခဏပြောနေတာဆိုလိုတာကဘာလဲဆိုတော့တိုင်းသားတွေရှိနေတဲ့ဒီနေတဲ့အားလုံးကမူလအချုပ်ချာအာဏာကိုပိုင်တယ်ပြီးတော့မှဘိုးကိုပြည်အောင်စုတစ်ခုလုံးနဲ့ဆိုင်တဲ့ဘိုးကိုအာဏာဘလောက်ခွင့်ဝေးပေးမယ်ဆိုတော့အဲ့ဒီဘက်ကနေကြီးတဲ့ဥစ္စာကမူရင်းစိတ်ကနေအခုကျွန်တော်တို့ဒီမှာဖြစ်နေတာကဘာလဲဆိုဘိုးကနေဒီတိုင်းသားတွေကိုဘလောက်ယူမှလဲဆိုတာဒီပြန်ခွင့်ပေးတဲ့ပုံစံဖြစ်နေတော့အဲ့ဒါကကိုကချင်းကပ်မှုအမြင်ပေါ့နော်ဆိုတော့အဲ့ဒါခံယူကိစ္စကွာဟချက်ရှိရလို့ကျွန်တော်တို့သုံးသပ်မိပါတယ်ဒီလာမိပါတယ်နောက်တစ်ခုကဘာလဲဆိုတော့ယုံကြည်မှုကိစ္စအဲ့ဒီ leadership လုပ်လိုက်ရလောက်တဲ့ကနေပြီးတော့ဖြစ်လာတဲ့တပြေးပြေးနဲ့လားစနေကတိပေးပြီးတော့တပြေးပြေးနဲ့ဖြစ်လာတဲ့ကိစ္စတွေကတိုင်းသားတွေမှာစံရကြီးမှုတွေများလာတယ်နော်အဲ့တော့ဘာဖြစ်လာလဲဆိုတော့ဥမာအခုကျွန်တော်တို့မဘာသားတို့ဘာလို့လားဟိုဘာလဲလူမျိုးကြောင့်မှာပါညာလို့ဆိုရတယ်တိုင်းသားတွေက1600လောက်ရှိတယ်သူတို့ကိုနီးပေါင်းလုံးနဲ့လူမျိုးပြောင်းအောင်လုပ်နေရလို့ခံစားနေရကြပြီဆိုတော့အဲ့ဒီယုံကြည်မှုကိစ္စအဲ့တော့ပြောမယ်ဆိုလို့ရှိရင်အဓိကတော့ခံယူမှုကိစ္စရဲ့ယုံကြည်မှုကိစ္စရဲ့အဓိကပြဿနာပဲဖြစ်ပါလေ
ဟုတ်ကဲ့တစ်သက်သေးအခုလက်ရှိ NLD အစိုးရအနေနဲ့ခုနကဒေါက်တာနေအောင်ပြောသွားလို့တိုင်းသားတွေရဲ့ခံစားချက်ကိုတကယ်ပဲနားလည်လို့ယူဆပါလား
မယူဆဘူးခင်ဗျ
ဟုတ်ကဲ့အဲ့တော့လက်ရှိ NLD အစိုးရရဲ့အခုလှုပ်ရှားနေတဲ့ပင်လုံးကြီးလာကနေပတ်သက်လို့သူတို့ရဲ့သဘောထားသူတို့ရဲ့ချင်းကပ်မှုနဲ့ပတ်သက်လို့ဘယ်လိုမြင်ပါလဲ
ကျွန်တော်မြင်တာတော့သူတို့ကဟိုတိုင်းသားတွေကလက်လက်ငိုင်ဒေါ်လာရင်းလောက်ကလည်းကြာပြီပေါ့နော်။နောက်ပြည်သူတွေလည်းဟိုနှီးပေါင်းစုနဲ့ဒုက္ခရောက်နေကြတဲ့ကြာပြီဆိုတဲ့အခါကျတော့ဒီဆေးဆက်ဆွေးနွေးနေတဲ့အဖြေရှာမယ်ဆိုတဲ့ကိစ္စကိုတကယ်ပဲသူတို့ထုတ်ချင်ကြတယ်။ထုတ်ချင်ကြတော့အဲ့ဒီကိစ္စကိုပြောဖို့အတွက်စကားပြောပြီးတော့မှအဖြေရအောင်လုပ်မယ်ဆိုပြီးစူးစမ်းတာပဲလေ။အဲ့တော့တကယ်တော့အဖြစ်ခက်ရဆဲလောက်တာကောဒီဒါန်လောက်လောက်တာဆိုတာကကျွန်တော်တို့တိုင်းသားတွေအားလုံးဟာလားကျွန်တော်ကုလသမဂ္ဂတွေမှာရောက်ရှောက်ဒီသုံးမျိုးနဲ့ဆွေးနွေးပွဲဆိုတာတောင်းဆိုလာကြတာ။နောက်အဲ့အတွက်လည်းကျင်းစင်ခဲ့ကြတာလေပေါ့နော်။ဆိုတော့တကယ်တမ်းသွားမယ်ဆိုတဲ့အခါကျတော့ဒီဗာလဲထပ်ပြီးတော့မှဟိုဗာလဲခွဲခြားခံရသလိုမျိုးပေါ့နော်။ဆိုတော့အဲ့လိုမျိုးတွေဖြစ်တာလေ။နောက်ပြရားပေးခံရတာမျိုးတွေနောက်ပြီးတော့မှဒီလက်နက်ကင်ဒေါ်လာရေးလုံနေတာကိုလာတောင်းကျမ်းစုစုပြီးတော့မှနှိမ်ချတာဒီနော်ပြောနေရင်းနဲ့ကိုပဲယုံကြည်မှုတိစောက်တာကိုမရောက်ဘဲနဲ့အဲ့ယုံကြည်မှုကိုပြပြားစေနိုင်တဲ့တန်မြတ်တွေကိုပူဝါးစေနိုင်တဲ့ကိစ္စမျိုးတွေပူဖြစ်လာတာမျိုးတွေနောက်ပြီးတော့မှဟိုညီတမ်းမယ်ဆိုတဲ့ကိစ္စမျိုးပေါ်မှာခွဲတော့ခွင့်ဆိုတဲ့ကိစ္စမျိုးတွေကတူတကူတဲတော့တတ်မဆိုတဲ့ကိစ္စမျိုးတွေအတင်းကျပ်ပြားပေးလို့ခံစားနေရတယ်လို့ကျွန်တော်ထင်တယ်ဆိုတော့အဲ့ဒါအသေးလေးကိုအဲ့သူတို့ရဲ့ရင်ထဲကိုဝင်ခံစားနိုင်ပြီးတော့အကြည့်မယ်ဆိုရင်အဖြေရကျွန်တော်ရှာလို့ပြနိုင်ပါတယ်ထင်ပါတယ
်ဟုတ်ကဲ့အခုမြို့သားတူစီဖွဲ့ချုပ်ကဖွဲ့စည်းပုံအဖြေကိုရွက်ောက်ပွဲမှာလည်းဂရီကူရဲ့ပြူထားပါတယ်အဓိကတော့ Federal ပြည်အောင်စုကျေးဇူးကိုကူစားကြည့်နိုင်တဲ့ဖွဲ့စည်းပုံပေါ့အဲ့တော့အခုသူတို့ပြင်ရေးအတွက်သူတို့အချက်တွေထုတ်ထားတာရှိပါသမျှအဲဒီကနေပြီး40လား50လားနေအဲ့တော့ဒီကနေကတော့တကယ်တမ်းတိုင်းသားတွေရဲ့သဘောထားကိုထင်ရနိုင်မှာပါ
က ျွန်တော်မြင်တာကတော့လေဟိုကိုကရေးတယ်ဆိုတာတဲ့ကိုကပြောတယ်ဆိုတာတဲ့ကိုကဥဆောင်ရင်လည်းဥဆောင်မှာဒါပေမဲ့သူတို့ရဲ့အတန်မပါပဲနဲ့ဘာမှမဆုံးဖြတ်ပြန်လို့ကျန်တယ်ဒါကြောင့်မလို့ပြည်လုံးကြီးလာကမှဆိုလို့ရှိရင်အတိုင်းသားလက်နက်ခိုင်ဖွဲ့အဆုံးမပါသေးဘူးနောက်ဘာပဲလုပ်လို့နော်အတူဟိုတမတော်တော်မှခေါ်ပြီးတော့မှလာကော်မတီထဲမှာထည့်နိုင်သေးတယ်ဆိုလို့ရှိရင်ဒီတိုင်းသားတွေကိုကိုစားပြုတဲ့လူတွေနဲ့အတူတူထိုင်ပြီးတော့အတူတူထိုင်စဉ်းစားပြီးတော့အတူတူဖြေရှာတဲ့ကိစ္စမျိုးကိုစင့်တော်တယ်လို့ကျန်တယ်။ That's all အဲ့ဒါကိုပဲသူက jump together sit together ပေါ့ဗါလဲအတူတူထိုင်မယ်အတူတူပြောမယ်အတူတူဆွေးနွေးမယ်ဆိုတဲ့ဥစ္စာမျိုးကိုပြီးကောင်းတယ်လို့ကျွန်တော်ထင်ပါတယ်
။ Okay ဒေါက်တာနိုင်အောင်ဒီလိုင်းပေါ်မှာခဏနေပြပါဦးခင်ဗျာကျွန်တော်ဒေါက်တာရေမျိုးသိန်းဖိတ်ခေါ်ကြပါလေဒေါက်တာရေမျိုးသိန်းကြားပါလားခင်ဗျာ။ Okay ခုရေမျိုးသိန်းကြားပါလားခင်ဗျာ။အော်တော်တော်ရေမျိုးသိန်းဖုန်းလိုက်ကြပါလို့ကျွန်တော်တောရှင်တူဦးကိုကျွန်တော်ဖိတ်ခေါ်ချင်ပါတယ်ဆွေးနွေးမယ်ဆိုတော့ကိုတီးလက်မှုထိုင်းနိုင်ငံကဒီလိုင်းပေါ်မှာရှိပါလားကိုတီးလက်မှုပြောစတိုတိုဆွေးနွေးမြင်းများလို့ရပါတယ
်ဟုတ်ကဲ့ခင်ဗျကျွန်တော်နေတော့ပင်လုံစာချုပ်ဆိုတာပင်လုံစာချုပ်ဟာအခုတို့ဖြောက်ဖြက်ထားတာကတော့နှစ်ပေါင်းများလောက်ကြာနေဘာဖြစ်လို့ဖြောက်ဖြက်ထားတယ်ဘယ်သူဒီမှာရှိတယ်အဲ့ဒါအမှန်ကန်တော့နော်အဲ့ဒါကိုမလုပ်သိဘူးကြာနော်အဲ့ဒါကိုကျွန်တော်တိုင်းလာခေါင်းဆောင်တွေအနေနဲ့အဲ့ဒါကိုဖော်ထုတ်ရမှာဗျဟုတ်တော့ဒီတော့နော်နိုင်ငံတကာကိုတင်ပြရမှာနော်အမှန်တန်နိုင်ငံတော်ကိုတင်ပြပြီးတော့နော်ဒီပြည်လုံးကြီးကအံကိုနော်ပြန်လည်ပြီးတော့နော်ဒီပြန်လည်ပြီးတော့တွေ့ဆုံတွေ့ဖို့ပြန်လည်ပြီးတော့ရယူဖို့နော်အဲ့ဒီရေးထားတဲ့အတိုင်းပေါ့ဗျာအခုနောက်ထပ်ရေးမဲ့ပြည်လုံးကတော့ဘယ်လိုရေးအောင်မလဲဆိုတော့ဒါသူတို့ရဲ့လုံဆောင်ချက်မှာနော်မူတည်ပါတယ်ခင်ဗျာဒီလက်ရှိအစိုးရလက်ရှိစစ်တပ်ပေါ့ဗျာနော်သူတို့ရဲ့လုံဆောင်ချက်မှာကျွန်တော်တို့ကတော့ယူတာမှုမရှိဘူးလို့ပေါ့ကျွန်တော်မြင်တယ်ပါလို့လဲဆိုရင်နော်နှစ်ပေါင်းများစွာကျွန်တော်တို့လိမ့်လေလက်စားပြီးတော့နော်ကျွန်တော်ပြည်သူလိမ့်လေလက်စားပြီးတော့သူတို့ဖိနှိပ်အုပ်ချုပ်လာခဲ့တဲ့အတွက်ကျွန်တော်တို့အနေနဲ့ကတော့နော်စစ်မှန်တဲ့ဖေဖေစစ်မှန်တဲ့ငင်းငင်းကြီးအဲ့ဒါကိုကျွန်တော်တို့ကအမှန်တမ်းလို့ရှင်တယ်တောင်းဆိုတယ်ဒါပေမဲ့သူတို့ကအမြဲတမ်းပြည်သူလို့အမြဲတမ်းဖိနှိပ်နေတဲ့အခွင့်အရေးတစ်ခုလို့ကျွန်တော်မြင်ရပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကိုတိရမှုကျေးဇူးပါကျွန်တော်နောက်တော့ရှင်သူဖိတ်ခေါ်ချင်ပါတယ်ကိုစိုးဝေကိုစိုးဝေအဲ့တို့ဆွေးနွေးရအောင်ရပါတယ်တို့တို့လေးပေါ့ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်တို့ဒီပေါ့ဗျာဟိုဟိုကိုလိုနီကလလိုက်ကျိုးပန်းစဉ်ကဆက်လာတဲ့တိုင်းနာပြဿနာဟာစတင်ပေါ်လာတဲ့ပေါ့ကိုလိုနီကမှလလိုက်ကျိုးပန်းစဉ်ကကျိုးပန်းစဉ်အခါကနေဆက်လာတဲ့ဒီတိုင်းနာပြဿနာကခုဒီမိုကရေစီတည်ငြိမ်ကြောင်းရေးကာလမှာအင်းတစ်ထုံနဲ့ဂုံးပြန်လာပြန်ထောင်လာတယ်လို့ကျွန်တော်အမြင်နဲ့လေနော်ကျွန်တော်ရာသီအဆက်ဆက်မှာကျွန်တော်ရာသီအဆက်ဆက်ကဘယ်လိုအဆက်ဆက်ကဓမ္မတက်ကြတဲ့တော်နဲ့တိုင်းပြည်ကိုစီမံခန့်ခွဲအုပ်ချုပ်သွားတဲ့အချိန်မှာလူမျိုးစုကြီးအပေါ်မှာဘာမှပြဿနာမရှိခဲ့ဘူး။မပါလို့ဆိုတော့ကျွန်တော်ဓမ္မတက်ဆိုတာကျွန်တော်မြန်မာနိုင်ငံကဒီဗုဒ္ဓဘာသာဒီကြည့်မှုခံမှုတဲ့ကဓမ္မတက်ဆိုတာမှလူမျိုးခွဲခြားတာမှမရှိတာဟု
တ်။ဟုတ်ကဲ့။
ခက်ခဲလို့ဘာမှမရှိဘူး
။ဟုတ်ကဲ့။ဒ
ီလိုနဲ့ပတ်သက်လို့ဟုတ်ကဲ့။ကျွန်တော်ပြောမယ်ဟုတ်ကဲ့။ဟုတ်ကဲ့ဟုတ်ကဲ့။အခုအခါမှာဘယ်လိုဖြစ်လဲဆိုတာဒီကိုလိုနီကဆက်ကြတဲ့တိုင်းနာပြဿနာကဒီမှဒီကြည့်မှုနဲ့ကျွန်တော်ပထမတော့ဘယ်လိုခေါင်းပြန်ထောင်ရမလဲ။နော်ဒီခိတာကလည်းဘာကြောင့်လဲဆိုလို့ရှိရင်ကိုမီခက်မှာလည်းဟိုတည့်ရက်လွန်လိုက်တဲ့ဒီနောက်တိုင်းတည့်ရက်တို့မှာအကြီးအကျယ်ဖြစ်တယ်လို့ဒီအာနာရှင်ဒီနဲ့ဒီကျွန်တော်ဒီလိုဒီကဟိုကုကြောင်းရေးကာလမှာတို့မှာလည်းတည့်ရက်နောက်တိုင်းဒီအမျက်ထမိုးဒီကက်တာနဲ့ကျွန်တော်ပေါ်ရင်းလို့ကျွန်တော်ယူဆရတယ်ပေါ့နော
်ဟုတ်ကဲ့ကိုစိုးဝေးတို့တို့ဖြောက်လိုက်ပါ
ဟုတ်ကဲ့ဥပဒေကြီးကြီးကြောင်းပတ်တဲ့ပတ်တယ်လို့ကျွန်တော်ပြောကြအောင်မယ်ဒီ27ရာစုပြည်လုံးညီလာကတော့နော်ဒါစိတ်အမှန်တရားအရေးကြီးပါလေအချိန်လေးကုန်ငွေလေးကုန်ပြီးတော့ကျွန်တော်အားလုံးဝိုင်းဝန်းကြိုးစားနေကြတယ်မြန်မာနိုင်ငံရေးရမှုဒီမိုကရေစီအဲ့ဒီချက်ကိုအတကူအဲ့ဒါမှာကျွန်တော်သဘောတူညီချက်တစ်ခုရှိတယ်နော်အထုပ်အခြားအနာဒီတိုင်းနာပြည်ကြီးတန်ဖိရှင်းလာပြီဆိုတော့အချိန်လေး27ရာစုပြည်လုံးညီလာကသဘောတူညီချက်တွေကိုတက်မတော်ရောအတန်ငါပြည်သူ့ထောင်းရဲ့အခွေရောဟိုလက်နဲ့ကိုင်အခွေရောအဲ့ဒါကိုဆွတ်ဆွတ်ထဲမှာချပြပြီးတော့ဥပဒေပြည်မယ်ဆိုတဲ့အချက်ကလည်းကျွန်တော်သဘောတူညီကြပါအဲ့ဒါမှာကျွန်တော်ပထမပြော
လို့ရတယ်နော်ကိုကိုစိုးဝေးကျေးဇူးပါခင်ဗျာကျွန်တော်ပင်တိုင်းတင်းနေတဲ့သူဒေါက်တာရေမျိုးသိန်းဒီလိုင်းပေါ်ပြန်ရောက်လာလို့ပါဒေါက်တာရေမျိုးသိန်းကြားပါလားခင်ဗျာ
ဟုတ
်ကဲ့ဟုတ်ကဲ့ဒါကျွန်တော်ဒီခုနကတော့ဒီလိုဆွေးနွေးသွားပါလေအဓိကတော့ဒီအဓိကမြန်မာအစိုးရကြားပါလားခင်ဗျာလေ
ဟုတ်
ကဲ့အဲ့တော့ကျွန်တော်အခုဒေါက်တာရေမျိုးသိန်းကိုနေချင်တာကအခုလက်ရှိ27ရာစုပင်လုံကျင်းပနေတာလည်းရှိပါတယ်ခင်ဗျာအဓိကတော့ဖရယ်ပြောင်စုတိဆောက်ရေးမှာအစိုးရနဲ့တိုင်းသားကြားထဲမှာအခုဆိုလို့ရှိရင်ဒီညီလာခံကြီးကလည်းတုံ့ဆိုင်နေတဲ့သဘောဖြစ်တော့အခုဖရယ်ပြောင်စုသွားမဲ့အခါမှာအဲ့စီရင်ဖြစ်တဲ့ကိစ္စရောဒီပိုင်းပေါ်တော့နိုင်ငံရေးကကြုံရတဲ့အဟန့်တားရဆိုရင်ကိုရံမျိုးသိမ့်ဘယ်လိုမြင်ပါလဲ
အဲ့ကျွန်တော်မြင်တော့လက်ရှိတော့လေ2018ခုနှစ်ဒီဇူလိုင်လနောက်ပိုင်းမှာကျွန်တော်တို့ဒီပြည်သူ့နေနေညီလာခံပေါ့23ရာစုပြည်လုံးကိုမကျင်းပနိုင်ဘူးဖြစ်နေပါတယ်အဲ့ဒီမှာအဓိကအချက်အသေးကတော့ဒီ
အစိုးရတက်မလို့လေဒီတိုင်းမနဲ့တိုင်းအဖွဲ့အစည်းတွေကြားမှာတော့ကျင်းကျင်းလေးနားလည်မှုလို့ခိုင်ခိုင်မာမာမတိကောက်နိုင်တဲ့အနေအထားကိုကျွန်တော်ကမြင်ပါတယ်အချက်ကအစိုးရလို့အစိုးရတက်မလို့လေဒီတိုင်းမနဲ့တိုင်းအဖွဲ့အစည်းတွေမကောက်ဘူးအဲလားနိုင်ငံရေးပါတီတွေအပါအဝင်နိုင်ငံရေးပါတီတွေကြားမှာလည်းပဲခုနားလည်မှုတိကောက်တဲ့အပိုင်းမှာအဲကျင်းကျင်းမာမာဘူးရရှိနေတယ်လို့အဲ့လိုတုံးတာပါတယ
်အဲ့တော့
လက်ရှိအချိန်မှာအဲအဲ့လိုလည်းကြိုက်ဆူးနေတဲ့နိုင်ငံလုံးအတိုင်းကနဲ့တိတ်ခတ်ရဆင်းကြီးကိုအဓိကပို့ပြီးတော့ခိုင်ခိုင်မာမာရရှိအမြင်နဲ့ပေါ်ပေါက်နိုင်ပြီးတော့နောက်အစိုးရတက်မလို့နဲ့တိုင်းသားလည်းကြိုက်ဆူးတဲ့ခေါင်းဆောင်တွေကြားမှာအစိုးရပေးနိုင်တဲ့ခေါင်းဆောင်တွေကြားမှာကျေကျေကျန်ပြန်နဲ့အကျင့်နဲ့ညှိနှိုင်းဆွေးနွေးပုံတွေကိုလုပ်ပြီးတော့အဲ့ဒါနဲ့တစ်ဆင့်သဘောတူညီချက်ပြအောင်ပေါ်ဆောင်နိုင်လို့ဒါကြလို့ဒီလိုလိုအပ်နေတယ်လို့အဲ့ဒီသုံးသပ်ပါတယ်
ဟုတ်ကဲ့ကျွန်တော်နောက်တစ်ခုက concept ပါအပိုင်းကိုမေးချင်ပါတယ်ပြောမယ်ဆိုရင်ဒီ energy အပောင်းရင်မြန်မာအာဏာပိုင်ဒီဘက်ကလည်းပင်လုံညီလာခံပင်လုံစိတ်ဓာတ်ပင်လုံသဘောတူညီချက်ဒါကိုအလေးထားပြောတယ်တိုင်းနာတွေဘက်ကလည်းပြောပါတယ်ပင်လုံစိတ်ဓာတ်ပင်လုံနှစ်တောင်တော့ပြောတဲ့အခါကျတော့ဒီပေါ်မှာတကယ်ပဲတူတူညီရှိရလားကွဲပြားမှုတွေဘာတွေများတွေ့နေပါလဲ
ကျွန်တော်မြင်တာတော့ကျွန်တော်တို့ပေါ့လေဒီနေ့ပေါ့1948ခုနှစ်တုန်းကလက်မှတ်ရေးထိုးခဲ့တဲ့ပင်လုံစာချုပ်ရဲ့အဖိုက်ခွင့်နဲ့မှာသူကပြည်ဝင်ပြောထားပြီးသားပါတောင်တန်းပြည်သားမှာရှိတဲ့နိုင်ငံသားတွေကဒီမိုကရေစီနိုင်ငံများမှာအခြေခံလို့တတ်မှတ်ထားတဲ့အခွင့်အရေးတွေရပိုင်ခွင့်တွေရရှိခံစားစီရမယ်ဒါအဖိုက်ခွင့်နဲ့မှာပြောထားတယ်နောက်အဖိုက်ခွင့်နဲ့မှာကြတော့တောင်တန်းပြည်သားများအတွက်နေထိုးအုပ်ချုပ်ရေးတွေပေါ်ရုပ်ချုပ်ခွင့်ကြဖမ်းခွင့်အပြည့်အဝရှိကြောင်းသူအားဖြင့်လက်ခံတယ်လို့ဒါ1948ကအဘိုးကြောင့်စမ်းသူလည်းလက်မရေးထိုးထားတာပါ။အော်ဒီနေ့တော့ကကျွန်တော်တို့နိုင်ငံမှာလွတ်လပ်ရေးရှာပြီးကြတဲ့ကဒီပင်လုံစာချုပ်ရဲ့အပိုက်ခွင့်နဲ့အပိုက်ဆမစ်ကိုဟိုစောင့်နိုင်ခြင်းလုံးဝမရှိသေးတာဟာအရှိအခြေအနေအတွက်ကြီးမားတဲ့စိန်ခေါ်မှုကြီးဖြစ်နေပါတယ်။အဲ့ဒီအတွက်ကြောင့်မလို့အဲ့ဒါကိုအမြန်ဆုံးပေါ်ဆောင်နိုင်လို့တော့ညှိနှိုင်းဖို့လိုအပ်ပါတယ်။သဘောတူညီချက်ကြောင့်လုပ်ဖို့လိုအပ်ပါတယ်။အမြန်ဆုံးပေါ်ဆောင်နိုင်အောင်လူဟုလူအပ်တယ်လို့အဲ့လိုသုံးသပ်ပါတယ်
ဟုတ်ကဲ့ဒီကိစ္စမှာခုနကကိုဒေါက်တာဂျန်မိုသိပ်ပြောထင်မှာအဲ့နှစ်ချက်ကိုအများဆုံးပေါ်ဆောင်နိုင်လို့ဆိုလို့ရှိရင်ဘာကြောင့်အဲ့လောက်ထိကြံ့ကြံ့နေရလို့မြင်ပါလဲဘာခက်ခဲနေတာရှိပါလဲအဲ့ဒေါက်တာဂျန်မိုသိပ်ဖုန်းပြန်ကြပါတယ်တင်တယ်အာကျွန်တော်ပင်တိုင်းစင်းနေအာကျွန်တော်သွားရှင်နေလေရှိနေတော့သွားရှင်နေကိုကျွန်တော်ဟိုစင်းနေမယ်ဆိုတော့မင်းများလို့သွားရှင်နေကိုကျွန်တော်အထည့်ပေးကြပါလဲကိုစလိုင်းပွေကွန်ဒီလိုင်းပေါ်မှာရှိပါလဲကိုစလိုင်းပွေကွန်တူတူတူစင်းနေမင်းများလို့ရပါလဲ
ဟုတ်ကဲ့ဒီစာသားရေးနေဒီကိုကျွန်တော်တို့ပြောလို့ရပါဘူးဒီဥစ္စာကအကမရိုကိုကျွန်တော်တို့ကပြောရမှာဖြစ်တယ်ဒီတော့ဒီလုံးကြီးလာဆောင်ဆိုတဲ့ဥစ္စာကကျွန်တော်အနေဒီနေတော့အားလုံးကပေးချင်တယ်အဲတော့အခုသိရှိဖို့ကိုပြင်နေဆိုတဲ့ဥစ္စာကဒီလုံးကြီးလာပေးဆောင်ရှိဆိုတဲ့ဥစ္စာကိုကျွန်တော်ပေါ်ဆောင်ခြင်းနဲ့ဆိုရင်တော့ဒီအကောင့်ချက်ပြမယ်ကျေးဇူးပုံပြနေဥစ္စာကပထမဦးဆုံးကျမတော်လေးပြလဲဆိုတော့ပုံမှန်260ကိုသူတို့တင်ဆက်ပြမှာဖြစ်တယ်။အဲ့ဒီဝန်ကြီးချုပ်ကိုပြည်ရဲ့ချုပ်တော်မှဒီကတည်းဆိုပြည်ထုတော်မှဒီကရွေးချယ်ရမယ်လို့ပထမဦးဆုံးတင်ဆက်ပြမှာဖြစ်တယ်။ပြီးမှတမတော်ကပြည်ရဲ့ချုပ်တော်မှဒီနေရာမှာနေရာစီမှာတမတော်ရဲ့ဥပဒေပြီးပြည်အမတ်ဒီကအဲ့ဒီသူသိပြမှာဖြစ်တယ်။အဲ့တော့အဲ့တော့လုတ်သေးမျိုးရှိရင်တော့ဒီဒီပြည်လုံးကြီးကမှအခြေခံမူရချက်မှတ်နေဆိုတဲ့ဥစ္စာမတိုင်ခင်မှာတစ်ထောင်ရှိတစ်ရှိပုံကိုဖြစ်တော့ထောင်ရှိပုံစံနဲ့အရင်ပြင်ဆင်ပြရမယ်ပြရမယ်ဆိုရင်တော့သူတို့တိုင်းတိုင်းတွေကယုံလာမှာဖြစ်တယ်တော့ချိန်မှအနေနဲ့တစ်ထောင်ရှိတစ်ရှိပုံကိုလိုအပ်တဲ့ဥစ္စာအရင်ပြင်ဆင်ပြနေဆိုရင်တော့သူတို့တိုင်းတိုင်းတွေကယုံနေလို့ပြောချင်ပါတယ်ကွာ
ဟုတ်ကဲ့ခင်ဗျကျွန်တော်နောက်ဆက်တော့ချစ်တူဖိတ်ခေါ်ချင်ပါတယ်ကိုတက်ခိုင်းတူတူဆွေးနွေးမြင်ညာလို့ရပါတယ်
ဟုတ်ကဲ့ခင်ဗျာဒီပြည်တော်စုအရေးဆိုတဲ့နေရာမှာဗျာဒီသဘောကျရင်ပြည်တော်စုတိောက်တဲ့နေရာမှာဒီမီဒီယာကဏ္ဍဆိုတဲ့နေရာအားပါဝင်တော့ဗျာအဲဒီမီဒီယာကဏ္ဍအနေနဲ့ဒီဖွဲ့စည်းပြည်တော်စုတိောက်ဖို့ရေဘယ်လိုနေရာကူညီပေးနိုင်မလဲဗျာဥပမာဟိုကြေတနာတစ်ခုဖြစ်တယ်ကြေတနာတစ်ခုဖြစ်တဲ့နေရာမှာအာဒီဖုန်းလေးတစ်လုံးနဲ့ကိုယ်ပဲသကားဟိုဒီဘက်ကဒီဘက်ကိုပို့ဒီဘက်ကဟိုဘက်ကိုပို့ကြေတနာဖြစ်တဲ့ဆိုရင်တော့နှစ်ဖက်လုံးအမှန်ကြီးပြမှာဒါမှမဟုတ်မီဒီယာအနေနဲ့အမှန်သူတို့ပြောတဲ့ဟာမှန်ဟုတ်မှာဟုတ်လိမ့်မယ်မီဒီယာအနေနဲ့ဒါအမှန်မှလို့ချမှပြဝင်းနေတစ်ဖက်သကားဟိုဟိုဘက်ပို့ဒီဘက်ကဟိုဘက်ပို့ဆိုပုံစံပြမီလာလေးပေးနေပုံစံမျိုးအဲ့ဒီလိုမျိုးလုပ်ထားရကောဒီပြည်တော်စုဘယ်လောက်ပြန်ကျွေးရှင်လဲပေါ့မီဒီယာအနေနဲ့ဒီပြည်တော်စုဟိုတစ်ဖက်နဲ့ ယုံကြည်မှုတည်ဆောက်ရေးမှာဘယ်လောက်ပြည့်အခုညီပြနိုင်မလို့ဗျာအဲ့ဒီဟာလေးကိုဟိုမေးရသိနေကြတာပါဟုတ်ကဲ့
ဟုတ်ကဲ့မီဒီယာရဲ့အခန်းကဏ္ဍတော့ကျွန်တော်တို့ဗက်ပေါင်းစုံအမြင်တွေအားလုံးကိုတင်ပြရတဲ့သဘောပါပဲကျွန်တော်တို့ကငကုံချုပ်ပြီးလို့မရပါဘူးတကယ်တမ်းအပြည့်ထောက်မှာနိုင်ငံရေးသမားတွေအပြည့်ထောက်မှာပါဒါတော့ပဲကျွန်တော်ပြောချင်ပါတယ်ကျွန်တော်ဒေါက်တာနိုင်အောင်ကိုပြန်ပြီးတော့ဖိတ်ခေါ်ချင်ပါတယ်ဒေါက်တာနိုင်အောင်ကြားပါလားခင်ဗျာ
ကြားပါတယ်
ဟုတ်ကဲ့ဒေါက်တာနိုင်အောင်ခုနကကုနိုင်အောင်လို့ပြောသွားတဲ့အထင်မှာကိုယ်လက်ချက်တွေပေါ့နော်ဒီပြောင်းစုနဲ့ပတ်သက်လို့ယူဆကိုယ်လက်ချက်တွေရှိအဲ့တော့ဒေါက်တာနေအောင်တို့တော့ရှောက်ဆွနေခဲ့ကြရတာရှိကျွန်တော်ကြားခဲ့ဘူးပါလေမက်ထရိုထဒီမီလာကန်တွေပါလောက်ခဲ့တဲ့ခါကျတော့အဲ့တော့ရခဲ့တဲ့ကွန်မန်ကောင်းကြီးတကယ်ဖြစ်တဲ့ရရှိတဲ့ကွန်မန်ကောင်းကြီးဘာညာဖြစ်ထွက်ခဲ့တာရှိပါလေ
ပြောမယ်ဆိုလို့ရှိရင်တော့ဒီဖေရီဒီတောင်စုကိုတွားရမယ့်အခြေခံမူရှိချက်ဆိုတာထက်တာရှိတယ်အဲ့ဒီပေါ်မှာမဒီဖေရီကွန်စတီတျူရှင်းပေါ်ဒီအဲ့လိုမျိုးဆွဲတာတွေရှိတယ်နောက်ပြီးတော့မှပြည်နယ်တွေရဲ့ဖွဲ့စည်းပုံအခြေခံမျိုးဆွဲတာရှိတယ်အခြေခံဆွဲချက်ကတော့ဘာလို့လဲကျွန်တော်တို့အားလုံးသဘောတူတာကဒီတိုင်းသားတွေကသူတို့မှမူလကိုပိုင်တက်ဆန်းမှုရှိတယ်ကိုပိုင်အာဏာရှိတယ်အဲ့ဒီရနေပြီးတော့မှအဲဒီပြောင်းစုကိုဘလို့အာဏာတွေခိုးဝေပေးတယ်ဆိုတဲ့ကိစ္စပေါ့ဆိုတော့အဲ့ဒီအချိန်ကပေါ်မှာသွားတဲ့အတွက်ကြောင့်မလို့ဒီဆွေးနွေးမှုရအဆင်ပြေတယ်နောက်ပြီးတော့အားလုံးပါဝင်မှုပေါ့နော်အဲ့တော့ဒီထဲမှာဖြူဖြူပြောမယ်ဆိုလို့ရှိရင်ဒီယုံကြည်မှုတွေရှိလာတဲ့ဥစ္စာကဘာလဲဆိုတော့ဟိုလူမျိုးကြီးလွန်မိုးမှုဆိုတာကိုပြတ်သွားအောင်လုပ်လိုက်ဖို့လိုတယ်။ကြာသနာမှနွားချမ်းသာရတယ်ဆိုတော့ sense ကိုမတိအောင်လုပ်ဖို့လိုတယ်။အဲ့လိုလုပ်လာလို့ရှိရင်အတီးကနေပြီးတော့လိုလားလားနဲ့ပြောင်စုဆိုတာလည်းရှိဖို့လိုတယ်။နော်အခွဲထွက်ခွင့်လည်းကြောကြမလို့လိုမခွဲထွက်ကျင်လို့လည်းအခုအတူတူပေါင်းလုပ်နေကြတာပဲ။အဲ့တော့ခွဲထွက်ဖို့စကားလည်းကြောကြမလို့ဘူး။နော်ခုနပြောတဲ့ come together ပေါ့။ဒါမျိုးပါပြီးသူကလည်းဘာလို့ခွဲထွက်မှာလားလို့မမေးတာလည်းဆိုသဘောမျိုးပေါ့ဆိုအဲ့လို sense မျိုးအဲ့လို transaction မျိုးပြည့်အောင်လုပ်ဖို့လိုတယ်။နောက်တစ်ခုကဒီခုနပြောတဲ့ဆိုလို့ရှိရင်ဒီဟိုပါကျော်အနာကိုရင်မှုတွေမှာလည်းဘလို့ဒီဘလို့လုပ်မယ်ဆိုတော့ဟိုအသေးစိတ်ကိုဆွေးနွေးထားတာတော့ရှိပါတယ်နော်။ဆိုတော့ဟိုကြောချင်တာတော့တစ်ချက်တည်းမှာပဲဘာတော်ဖြစ်သွားခြင်းလဲဆိုတော့အရင်တော့ series သွားလို့ပြောရင် server ပေါ့။အာ server ဆိုရင်ဒါကြီးကဖဲချင်တဲ့ဥစ္စာမျိုးဖြစ်ပါတယ်။အဲ့ဒါကြောင့်ဆာလုံးကိုပြရအောင် factory ပေါ့ဗျာ။အတူတူဖက်ပြီးတော့ကြာမယ်ဆိုတဲ့သဘောမျိုးနဲ့ဖက်ဒရယ်ဆိုတဲ့စကားမျိုးတော့မှအခုပမာဏမှလည်းသုံးနေကြပါတယ်။အဲ့လိုစကားမျိုးတွေတော့မှတိုင်းသားတွေရှင်နေရနေပြီးတော့ချီချီချူနိမ့်နိမ့်ကာကာနဲ့တွက်လာတယ်။ဆိုတော့ဒီတစ်ခုလုံးကိုဒီပြောင်းလဲတစ်ခုလုံးငါတို့အားလုံးပိုင်နေဆိုတဲ့စိတ်မျိုးရောက်ပါတယ်ဆိုလို့ရှိရင်ဒီခက်ခဲတဲ့အားလုံးဆိုလို့ကျွန်တော်ပြလို့ရပါတယ်ဒီကျွန်တော်ပြောချင်တာ
ပါ။ဟုတ်ကဲ့ကျွန်တော်ကိုရံမျိုးသိန်းကိုလည်းတစ်ဆက်သေးမိချင်ပါတယ်ခုနကကိုနိုင်အောင်ပြောသွားတဲ့အချိန်မှာပါပါတယ်လူမျိုးကြီးဆိုတဲ့ကိစ္စ။အဲ့တော့ခုလက်ရှိကြုံရတဲ့ဖရပီဆောင်စုတိဆောက်ရေးမှာလူမျိုးကြီးဝါဒလူမျိုးရေးဝါဒဒီလူမျိုးငယ်ဝါဒပေါ့နော်အဒီဟာတွေကကြုံရတော့မယ်လားရှိရတော့မယ်လားမြင်ရတော့မယ်လားဒေါက်တာရံမျိုးသိန်းရင်သိကြပါလား။
ကျွန်တော်ကတော့ဒီတိုင်းရင်းသားလူမျိုးစုတွေနဲ့ကျွန်တော်တို့ဒီမှာတိုင်းရင်းသားတွေနဲ့ကြားမှာပေါ့လေဒီတိုင်းရင်းသားတော့ဒီအခြေတူလာတဲ့ဒီလူနားလည်းနေပြတ်တော့တယ်ဒီလူနားလည်းနေလွဲချော်တဲ့အခြေအနေတွေကတော့လက်ရှိအခြေအနေအထိအရှိနေတယ်လို့မြင်ပါတယ်အဓိကကတော့လွတ်လပ်ရေးရှားပြီးတည်းကစပြီးတော့အရှိအခြေအနေအထိဒီမြန်မာခေါင်းဆောင်အဆက်ဆက်ဟာအဲ့ဒါကြောင့်မဖော်ပြထားတဲ့သင်္ကန်းသူတွေရဲ့ဓာတ်ပိုင်ခွင့်တွေအခွင့်အရေးတွေကိုယ်ပိုင်အုပ်ချုပ်ခွင့်တွေကိုယ်ပိုင်ပြဋ္ဌာန်းခွင့်တွေကိုနိုင်ခြင်းမရှိတာဟာအဓိကအဟံတာတဲ့လို့ကျွန်တော်ကမြင်ပါတယ်။ဒါရီကဒီချက်ကြောင့်မလို့လက်ရှိ
ဒေါက်တာရံမျိုးသိန်းဖုန်းကြပါပါလေကျွန်တော်ဒေါက်တာနေအောင်ရဲ့ပြန်ပြီးကြပါလေခုနကကျွန်တော်မိတဲ့မိကုန်ပါပဲဒီလူမျိုးကြီးဝါဒလူမျိုးကြီးဝါဒဘလောက်ထိပြင်းထန်တဲ့မြန်မာနိုင်ငံထဲမှာရှိနေတုန်းလေဆိုတော့ဒီဟုတ်ကဲ့
ရှိပါတယ်အဲ့ဒါကဒီလူမျိုးလက္ခဏာတွေမကဘဲနဲ့ဒီဘာသာရေးရပေါ့တော့ဒီဗတဲ့ဟိုဒီလူနည်းစုတွေပေါ့ဗျာဘာသာရေးရပြီးတော့လူမျိုးရေးရပြီးအဲ့မှာဖြစ်နေမှုရှိဥပမာဆိုရကြာတော်တော်ကျပဲပြောမဆိုလို့ရှိရင်ဟိုဗတ်မုတ်ပြင်းထဲမှာဗိုလ်ချုပ်နဲ့မနဲ့တရားတက်တဲ့ကိစ္စအခုလောက်ပုံမှာဟိုဗိုလ်ချုပ်ကျုပ်လုပ်တဲ့ဆိုတဲ့ကိစ္စအစရှိရင်ပေါ့တော့ဆိုတော့အခုကိုပြည့်ရရောက်တယ်ဘာကြည့်လို့ရှိရင်မူပြည်နယ်မှာဆိုလို့ရှိရင်ကာလန်ပြည့်ရမြို့ကြီးအားတော့ဒါဗမာအများစုတွေဖြစ်တဲ့ဥစ္စာတွေဖြစ်သွားပြီအခုကချင်ပြည်နယ်မှာဆိုမြို့ကြီးတွေမှာဗမာအများစုဖြစ်သွားတယ်ဟုတ်ပါဟုတ်ဆိုတော့အဲ့လိုမျိုးဟာမျိုးတွေမှာအဲ့လိုဗမာနိုင်ငံရှင်မှာဗမာမှုကျူခံရတယ်ဆိုတော့အဲစိတ်မျိုးတွေရှိတယ်နောက်ပြီးတော့ဥပမာဆိုလို့ရှိရင်ခရစ်ယာန်ဟိုဘာလဲဒီဘာသာငယ်တွေကဟိုကိုယ်ကိုယ်ရလုပ်ခဲ့ဆိုရင်ပြဿနာရှိတယ်ဒါပေမဲ့ဘာသာငယ်တွေကိုယ်ကိုယ်ရကိုလာဘုံဖုန်ကြီးရောက်ဆောက်ပဲဒီဒီဆောက်ပဲဆိုလို့ရှိရင်အားလုံးကတည်ပြီးတော့မှဒါဟိုအများဗမာလူမျိုးအများဆုံးမပြောကြဘူးအစားရှိတဲ့အဟိုဖိနှိပ်ခံရတယ်နှိမ်ချခံရတယ်ဆိုတော့စိတ်မျိုးကတော့ရှိနေတာအမှန်ပဲเนาะနောက်ပြီးတော့နောက်တစ်ခုကပါတယ်ဆိုတော့ ဒါလူမျိုးရအောင်နောက်တစ်ခုကဒီကျွန်တော်ကလည်းတော့ပြောရတဲ့စကားရှိတိုင်းရင်းသားတွေကလေသူ့စစ်တမဘယ်လောက်ဖြစ်လဲဆိုငါတို့ကွာဟိုဘယ်စစ်တမမလာရင်ငါတို့ကငင်းကြမ်းတယ်ဘာမှမလိုဘူးဆိုတော့အထီးတောင်မှကနာနာကြီးကြီးဖြစ်ကြတာလည်းရှိတယ်ဆိုတော့အဲ့လိုဟာမျိုးတွေမှာဒါပြီးတော့ဖြစ်တဲ့စစ်တပ်ဆိုလို့ရှိရင်တော့သူတို့နားလဲတာကပါဆိုဗမာစကားပြောဗမာလို့ပဲခြံတာလေဆိုတော့အဲ့လိုဟာမျိုးတွေကသူတို့တောက်လျှောက်ကလာဟိုဗာလဲဟိုဆွေးဆွေးမျိုးစဲနှစ်ချောက်ကလောက်ဒီပါတော့အခုဆို generation 3ခုလောက်ရှိပြီဆိုတော့ခံစားရတဲ့ဟိုနာကြီးမှုကဟိုများတယ်ပေါ့နော်တစ်ဖက်ကလည်းဒီကျွန်တော်ကိုယ်တိုင်ပါဗမာအများစုနေကကျွန်တော်လည်းနှစ်ချောက်ကလောက်ဒီအတူနေလာပြီးတဲ့ခါကျမှဟိုအကုန်လုံးအတူတူပဲဆိုတဲ့ခံစားချက်ကဖြစ်တယ်ဒါပေမဲ့တကယ်တော့ကြည့်လို့ရှိရင်အထက်ထဲမှာရင်ထဲမှာကျန်နေတဲ့ခံစားချက်တွေအများကြီးရှိပါတယ်အဲ့ဒါကိုကျွန်တော်နားလည်အောင်လုပ်ဖို့လိုတယ်အဲ့တော့ဘာဖြစ်လာလဲဆိုတော့လူမျိုးငယ်တွေလူနည်းစုတွေကခံစားချက်တွေကိုကျွန်တော်ဝင်မကြည့်နိုင်ဘူးပဲနဲ့ငါတို့အများစုပဲဆိုတဲ့စိတ်နဲ့ငါတို့ဖြစ်ချင်တဲ့ပြည်တော်စုဆိုတဲ့ဥစ္စာမျိုးပုံများတယ်လို့တင်တယ
်ဟုတ်ကဲ့ကျွန်တော်တမိတော့ပဲချိန်ရပါတယ်ကျွန်တော်နောက်ဆုံးဒီကွန်ဒေါက်တာနေအောင်ပဲပြီးလိုက်ချင်ပါတယ်အခုလူမျိုးခုနကအဟန့်တားပြီးအနှောက်တားပြီးမျိုးစုံကြုံရတဲ့အချိန်မှာပဲဆရယ်ပြောင်းစီမြန်မာနိုင်ငံမှာတိဆောက်နိုင်ဖို့ညှို့လင့်ချက်ကိုရှိရလားခင်ဗျာတကယ်တူညီနေတဲ့ comment တော့ရှိရလား
ရှိပါတယ်ကျွန်တော်မြင်လာတော့ဗာလဲဆိုတော့အခုဆိုလို့ရှိရင်တိုင်းသားတွေအားလုံးကကိုကပြောင်းစုကြီးနဲ့အတူတူဆက်နေရမယ်ဆိုတဲ့ခံစားချက်မျိုးချက်မရှိတယ်နောက်တစ်ခုကသူတို့ကိုယ်တိုင်လိုလိုလားလားနဲ့အခုတွဲဆောင်ဆွေးနွေးပွဲအခြေချရေးကိုသွားနေကြတာပဲအဲ့လိုပဲကျွန်တော်မြင်လာတော့ဗမာပြည်ထဲမှာလည်းတိုးတက်တဲ့ဒီဗမာလူငယ်တွေတော့အားလုံးကလည်းအခုတပြေးပြေးနဲ့ဖက်ဒရယ်လက်ခံလာကြတဲ့ဥစ္စာကြီးနောက်ပြီးအနည်းဆုံးတော့ဗျာဟိုစစ်တပ်ကောင်ဖြစ်ဖြစ်ဒီနိုင်ငံပါတီအရဖြစ်ဖြစ်အခုပြည်လုံးကြီးလာမှာဒီဖက်ဒရယ်ဒီမိုကရက်တစ်တောင်စုတိဆောက်ရမယ်ဆိုတဲ့ဥစ္စာမျိုးရှိတယ်။ဒါပေမဲ့ဖက်ဒရယ်ဒီမိုကရက်တစ်တောင်စုဘယ်လိုတိဆောက်ရမယ်ဆိုတဲ့နီးတာတော့ ጓ နေတာပေါ့နော်ဟိုဘယ်သူကအနာအဓိကပိုင်တာလဲဆိုတဲ့အမြင်တွေတော့လွဲနေတာပေါ့နော်ဆိုတော့အဲ့ဒါကြီးကညှိနှိုင်းဖြေရှာမယ်ဆိုရင်ရတာရှိတယ်။ဒါကျွန်တော်မြင်လာတော့ဂိုင်းသားကြီးခွတ်တက်မှာပဲခွတ်တက်မှာပဲဆိုတဲ့စိုးရင်စကြီးတွေနဲ့သွားလုတာသူတို့ရင်ဝါဝါပေါလာမဲ့လက်တွေကိုကမ်းလာမဲ့လက်တွေကိုစောက်စောက်ကမ်းလို့ဖြစ်တယ်။အဲ့ဒါမျိုးတွေတော့မဖြစ်သင့်ဘူးလို့ကျွန်တော်ကဟိုပြောချင်ပါတယ
်။ဟုတ်ကဲ့။
အဲ့တော့အနည်းဆုံးတော့တိုင်းသားရဲ့စိတ်ထဲမှာဒန်းတူရည်သူဖြစ်တယ်လို့ခံစားရအောင်လုပ်ပေးနိုင်တယ်ဆိုလို့ရှိရင်ဒါလည်းကျော်ဆက်လို့ရပါတယ
်။ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒဲအဒီလိုက်စီစဉ်ချိန်လေးဆက်သွားလို့ပါအဓိကပေါင်းဆွေးနွေးပြီးတဲ့ဒေါက်တာနိုင်အောင်နဲ့ဒေါက်တာရန်မျိုးသိန်းကျေးဇူးများကြီးတင်ပါတယ်ခင်ဗျာဒေါက်တာရန်မျိုးသိန်းဖုန်းလိုင်းခန်းနာပြတ်သွားတဲ့အတွက်လည်းကျွန်တော်တို့တောင်းပန်ပါတယ်ခင်ဗျာကျွန်တော်တို့ဒဲအဒီလိုက်စီစဉ်လို့ဒီမှာပဲညနာခွင့်ပြပါခင်ဗျာ
။ကျွန်တော်တို့ကိုကြော်ဝင်လိုက်တဲ့သူကို